သခိုင်းတိုင်းရင်းမပင်မြို့နဲ့ကနီမြို့ကြားမှာရှိတဲ့ရွာတွေကရွာသားတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေကြပါတယ်။မြင်းညာနဲ့မိုးကုတ်မြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်လာမှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီတောင်ပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကနီမျိုးနဲ့ပူနေတဲ့မုံရွာရာကြီးကလေးဝနဲ့မုံရွာအလောင်းတော်ကတဖတ်လမ်းကြားကရွာတွေမှာစစ်တပ်နဲ့ဒေသခံရွာသားတွေနှစ်ဖက်အပြန်အလှန်တိုက်ခတ်ကြလို့နှစ်ဖက်စလုံးမှာတင်းဆုံးတံရရာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စစ်တပ်ကမုံရွာအလောင်းတော်ကတဖတ်လမ်းကကြီးရွာတွေမှာရွာသားတွေကိုဖမ်းဆီးနေတယ်လို့ရာကြီးကြီးရွာသားတူက VOA ကိုပြောပါတယ
်အခုလက်ရှိအခြေအနေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေထဲလိုက်ပူနေတုံးပဲဟိုရွာတွေကလည်းသူကလည်းလာပြီးဆိုရင်ကြောက်လန့်ပြီးတော့ဆွတ်ပြေးကြပါရဲ့အခုຢာကြီးပဲဆိုရင်တော့သူတို့ကပြန်ညှိတယ်အဲဆွတ်မပြေးဘူးဒါဘုပြန်ညှိတယ်အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့တို့ဒီပိုင်းကဆွတ်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတလိမ့်ဆန်တွေလာပြီးတော့တကဖမ်းပြန်ရောဆိုတော့ຢာတဲ့လူတွေလည်းကြောက်ပြီးတော့ຢာတဲ့ဘုမကြိုက်ရဲဘူးအဲ့လိုဘေးကိုပြီးနေကြတာကလေးသူငယ်တွေရောပုံလုံးအခုအဓိကပြီးနေရတာဒီပိုင်းရဲ့ပြီးကုန်းရဲ့အဲ့တလောက်ဝင်းကုန်းပေါ့နော်အဲ့ရွာတွေကအခုလက်ရှိစစ်တပ်ကအိမ်နဲ့ရောက်နေတာဆိုတော့အဲ့ရွာတွေကအဓိကအကုန်လုံးရွာထဲမှာရှိတဲ့မြလူကုန်ဖက်ပြီးနေရတာပဲခက်ခဲရတော့ရှိတာပေါ့အခုဘယ်လိုပြောမလဲပြီးတာရွာလုံးချုပ်တွေပြီးရတာဆိုတော့စားရတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ဒီကကြတော့တောဆက်တွေနီးလာတော့တောတွေလည်းပြီးရတာဆိုတော့တောတွေထဲမှာပဲနေနေရတာလေအဲသူတို့တွေခုဆက်ရှိနေဦးမှာဆိုတော့ဒီတိုင်းပဲတောတဲ့ဒုက္ခခံပြီးတော့နေရဦးမှာဟိုဟာပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
ဒီပြည်တော်စကူရဲ့ညာဘက်ကအရင်မှာပင်နေကဏီမျိုးနေဆက်မုံရွာရာကြီးလမ်းမှာတာဝါတိုင်ဆောက်နေစစ်သားတွေကိုဒေသခံတွေကပြစ်ခတ်တာကြောင့်စစ်သား2ဦးတေဆုံးခဲ့ပါတယ်ဒီပြည်20ရဲ့ညာဘက်မှာတော့မုံရွာရာကြီးလမ်းတလောက်ရွာအနီးမှာဒေသခံကြီးရွာသားတွေနဲ့စစ်တပ်တို့အပြန်အလှန်ပြစ်ခတ်တိုက်ပွဲဖြစ်ပွားပြီးရွာသားတွေဘက်က6ဦးတေဆုံးပါတယ်ဒေသဘက်ကရွာသားတွေဟာစစ်တပ်ကိုလက်လုတ်လက်နက်တွေနဲ့ခုခံပစ်ခတ်ပြီးအပြန်အလှန်တိုက်ခတ်မှုတွေမှာစုစုပေါင်းရွာသား10ဦးထက်မနည်းတေဆုံးတယ်လို့စစ်တပ်ဘက်ကခန့်မှန်းကြေး30လောက်တေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီအစီအတွက်ကို VOA ကတီးခြားအတိအမပြုနိုင်သေးပါဘူးဒီကနေ့မှာတော့ဒေသခံကြီးရွာသားတွေနဲ့တိုက်ခတ်မှုမရှိပေမဲ့စစ်တပ်ကမုံရွာရာကြီးကလေးဝမုံရွာအလောင်းတော်ကတ်တဖတ်လမ်းကရွာတွေဘက်မှာလိုက်ရှာတာတွေဘောင်းတူနဲ့ဒေရင်တွေနဲ့စောင့်ကြည့်တာတွေလုပ်တယ်လို့ကြီးရွာထဲမှာရှိတဲ့လက်နက်တွေလာအပ်ဖို့လည်းပြောနေပါတယ်ပြစ်ခတ်တာတွေမရှိဘဲနေနေပေမဲ့စစ်တပ်ကကြီးရွာတွေနဲ့နေတဲ့နေရာတွေမှာစစ်အင်အားဖြည့်တင်းနေတယ်လို့ရွာကန်တွေကပြောပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကပြစ်ခတ်မှုတွေရှိခဲ့တဲ့ငင်းကြံမျိုးမှာတော့နေနေပါတယ်။ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်ကိုစစ်တပ်ကအခုလုံခြုံရေးယူထားပါတယ်။စစ်နာပြပွဲမှာပါဝင်သူတို့ကိုဒီနေ့မနေ့အစောပိုင်းမှာဖမ်းသွားတယ်လို့ငင်းကြံမျိုးကန်တူကပြောပါတယ်။
ဟုတ်ဒီနေ့အချိန်ကြီးကတော့ဒီပြစ်ခတ်မှုကတော့မရှိဘူးဗျအရင်ကျွန်တော်တို့ဟိုကန်တက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်မှာတော့ကျွန်တော်တို့ဒီဟိုကာ3ဒီနဲ့စစ်အင်အား50လောက်ကတော့ရှိနေတယ်ဗျဟိုမနေ့ဒီ9နာရီခွဲ6နာရီလောက်ကပေါ့နော်သူ့ရဟန်းတွေဒီလက်အိဆိုင်ကိုသွားတဲ့အသွားမှာဒီရဲဝင်းတဲ့တယောက်ကသူ့ကိုဟောပုတ်ဆွဲပြီးတော့ဟိုငွားပေါ်သွားတယ်လို့ပေါ်သွားတယ်လို့ပြောတယ်။နောက်မှတော့ဒီစစ်သားအင်အားအနေငယ်ပါတယ်လို့ပြောတ
ယ်။ရင်းကြံမှာလက်ရှိအချင်းကြီးဖမ်းဆီးခံရသူ90ကျော်ရှိပြီးစစ်တပ်ရဲ့ရဲစားပစ်တာတောင်ပေးဆုံးသူ30နီးပါးအထိရှိပါတယ်။မိုးကုတ်မြို့မှာတော့ရေဘူးကျောင်းဘုန်းကြီးကျောင်းကဆရာတော်ဦးကြီးဝဒကိုစစ်တပ်ရဲ့ရဲကဧပြီလ20ရက်နေ့မှာဖမ်းသွားပါတယ်။ဆရာတော်ဦးကြီးဝဒဟာလူဝတ်ဘဝကအောက်မြမာပြည်ဘဂတော်ဝဒဟောင်းကိုရဲရင်ပိုင်မှုဖြစ်ပြီးမိုးကုတ်မြို့ရေဘူးကျောင်းမှာသင်ခန်းဝတ်နေတာသောဝါရရည်ဖြစ်တဲ့ဆရာတော်ဘာဖြစ်ပါလဲစစ်ကောင်စီကအာဏာသိမ်းတဲ့ပြည်ပေါ်လက်တရက်နေ့ကနေစပြီးဥယျာဝရဟာမိုးကုတ်မြို့မှာစစ်ကောင်စီစန့်ကျင်စစ်သားထုတ်ဖို့ဝဲတွေကိုဦးဆောင်တဲ့အတွက်အခုလိုဖမ်းဆီးခံရတာဖြစ်ပြီးဖမ်းပြီးတဲ့နောက်သူ့ကိုအာဏာပိုင်တွေကလူဖို့လဲထားတယ်လို့ရေဘူးကျောင်းကဆရာတော်ဘာကပြောပါတယ
်ဒါမှမပြောမဆိုပဲနဲ့အဲ့ဒါတခါတည်းဝင်လာတာရဲရင်စစ်သားနဲ့ဝင်လာပြီးတာနဲ့တကယ်နဲ့အဲ့မှာဦးစင်းရဲရင်တိုင်မှုပေါ့နော်ဦးစင်းရဲရင်တိုင်မှုဥယျာဝရကိုသူကအဲပုတ်ချုပ်ရည်မှုနဲ့သူတို့မရောက်ဝင်လာပြီးတော့မှတခါတည်းဖမ်းချတော့ကြတယ်၃နိုင်နဲ့၈မိနစ်လောက်မှဖမ်းတော့ညနေပိုင်းဟိုရဲစခန်းမှာအဲဒီရဲစခန်းမှာထားပါပြီးတော့မှအဲ့ဒါနဲ့ထောင်ကြီးကိုပို့ထောင်ကြီးကိုပို့ပြီးမှသူကရေမှန်ယူပါညာအဲ့ဒါလုပ်ပြီးတာတကယ်အမှုရှင်ရှင်ပြီးတာနဲ့တကယ်နဲ့ထောင်ချထောင်ချပြီးတော့မန္တလေးဥပ္ပိုလ်ထောင်ကိုပို့ဘိုးဘကအဲ့လိုမျိုးဖြစ်တာလေအဲ့လိုမျိုးဆိုတော့သူ့ကိုအဲ့လိုမျိုးအဲ့လိုပို့ထားတယ်မနေ့ကတော့တောက်ကြည့်တော့လူဝတ်လဲလိုက်ပြီးတော့အဲ့လိုပြောတယ
်မိုးကိုရေဘူးကြောင်းတဲ့ဆရာတော်ကိုလည်းစန္ဒပြပွဲဒီမှာပါဝင်နေဆိုပြီးစစ်ကောင်စီကဖမ်းပြီးတော့ထောင်လန်ချမှတ်ထားပါတယ်မိုးကိုမှာအခုလိုဖမ်းဆီးထောင်ချတာတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့လူဦးတော်လိုင်းတပိတ်တွေကတော့နေတိုင်းဆက်ရှိနေသေးပါခင်ဗျာ